အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အမျိုးသားလွတ်တော်မှဇူလိုင်လအကုန်ကပြင်ဆင်တည်ပြုခဲ့တဲ့တက်မတော်အပ်ဥပဒေပုံမှန်ခွဲဟာစစ်ဖက်ဆိုင်ရာတရားရုံးတွေမှာရင်ဆိုင်ရမယ့်အောက်ခြေစစ်သားတွေအတွက်တရားမျှတရေးအကာအကွယ်မဲ့စေကြောင်းလူခွင့်ရေးဥပဒေပညာရှင်တွေထောက်ပြခဲ့တာနဲ့ပတ်သက်လို့တင်ဆက်မှာပါ။ကျမအင်ဂျင်နိုင်ပါရှင်။အောက်ခြေတပ်သားတွေကိုစီကံပုံမှုတင်ကျပ်ဖို့ဆိုပြီးအမျိုးသားလွှတ်တော်မှဇူလိုင်လ30ရက်နေ့ကဒုတိယဗိုလ်မှူးကြီးအောင်ထွန်းလင်းကနေ1959ခုတက်မတော်အပ်ဥပဒေပုံမှ125ပုံမှခွဲ1ကိုပြင်ဆင်ကြောင်းအဆိုတင်သွင်းရမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖေချစ်ကထောက်ခံပြီးကန့်ကွက်သူမရှိအတည်ပြုခဲ့တာပါ။အရင်ဥပဒေပြဋ္ဌာန်းချက်မှာစစ်သားတအုပ်ဟာပြစ်မှုကျူးလွန်တဲ့နေ့ရက်ကနေ3နှစ်ကျော်သွားပြီဆိုရင်အဲ့ဒီပြစ်မှုအတွက်စစ်တရားရုံးနဲ့စစ်ဆေးစီရင်ခြင်းကိုစတင်မပြုလုပ်ရလို့ဖော်ပြထားပါတယ်။ဒါပေမဲ့အခုပြောင်းလဲလိုက်တာကပြစ်မှုကျူးလွန်တဲ့နေ့ရက်အစားအာဏာပိုင်ကစတင်သိရှိတဲ့နေ့ရက်လို့ပြင်ဆင်လိုက်တာဖြစ်ပါတယ်။ဒီပြင်ဆင်ချက်အရဆိုရင်အောက်ခြေစစ်သားတွေအရေးယူနိုင်ရေးအထက်အရာရှိတွေကိုအာဏာပေးလိုက်တာမျိုးဖြစ်နေပြီးဥပဒေအရအားနည်းချက်တွေရှိနေတယ်လို့ကချင်ပြည်နယ်အခြေစိုက် Federal ဥပဒေ Academy ကျောင်းအုပ်လူခွင့်ရေးရှေ့နေဦးအောင်ထူးက VOA ကိုပြောပါတယ်။
အရင်ဥပဒေဟောင်းမှာတော့ဖြစ်ရင်ချင်းချင်းလေးပဲတပ်မတော်သားတယောက်ရေးယူမယ်ဆိုရင်၃နှစ်တန်းကာလတော့မှရေးယူရတယ်။၃နှစ်တန်းကာလတော့ဘယ်ကနေစတွေ့လဲ။ပြင်းမှုစတင်ကျူးလွန်တဲ့ရက်ကစတွေ့တယ်။အဲဒီကြားထဲမှာရေးယူဥပဒေရွယ်ချက်ကဘယ်လိုဆိုမြန်မြန်ရေးယူဖို့တတ်မှတ်ပေးထားတယ်။ဟုတ်တော့အခုပြင်မဲ့ဟာအထက်တော်တော်ပြင်လိုက်ပြီလို့သိရတာပေါ့လေ။အဲ့ဒါရပါလဲဆိုတဲ့အခါကျတော့ပြင်းမှုကျူးလွန်ကြောင်းစတင်သိရှိတဲ့ရက်ကနေစရေးယူမယ်။ကဲကောင်းပြီအခုဟာရိုညာကိစ္စကာကျိုးမင်းအောင်လိုင်းနဲ့အစင်းမင်းရရှိပြီးအမိန်ပေးလိုက်တယ်။အောက်မှာကျူးလွန်လိုက်ပြီသူတို့မိန်တဲ့ကျူးလွန်ရတာနော်အဲ့ကကြာကျူးလွန်တဲ့လူတွေကိုရေးဦးမလားမယူလားဆိုတာအထက်ကကာကျိုးမင်းအောင်နဲ့အစိမ့်မင်းရာကြီးတွေတောင်ရောက်သွားပြီအောက်ကတိုင်းမှုနဲ့အောက်ကတမမှုတွေအစင်တီကအကုန်လုံးကကာကျိုးမင်းအောင်လည်းနဲ့သူအစိမ့်မင်းရာကြီးပြီးရဲ့အမိကိုနာခံနေတဲ့ကာလပတ်လုံးရေးမိဘူးဆိုတော့ပြင်းမှုကျူးလွန်ကြောင့်စတင်သိရှိရဲ့ရက်ဆိုတာဘာကိုပြောရလဲဥပဒေကလုံးဝဝေဝါးသွားပြီအဲ့တော့အောက်ကလူတွေကိုရေးဦးဖို့ပဲအထက်ကပုဂ္ဂိုလ်များကအာဏာရှိအဲ့တော့ငါ့ကိုဘယ်တော့ရေးဦးမလဲဆိုတာဘယ်သူမှမသိတော့အဲ့တော့ကာကျိုမင်းအောင်လိုင်းနဲ့သူ့အစ်အမရာရှိတွေပြည်တဲ့အမေကိုနားထောင်နေနာခံနေတဲ့ကာလပတ်လုံးအောက်ကပုံမှာရင်းမယူထားလိုက်တော့ဆိုတဲ့အခြေအနေကြီးကတက်ထဲမှာဖြစ်သွားမယ်အဲ့ဥပဒေတည်ပြီးသွားမယ်ဆို
အခုလိုတက်မတော်သားတဦးပြစ်မှုကျူးလွန်တဲ့နေ့ရက်အစားအာဏာပိုင်ကစတင်သိရှိတဲ့နေ့ရက်လို့ပြင်ဆင်လိုက်တဲ့အတွက်ဘယ်အချိန်ကပဲပြစ်မှုကျူးလွန်ခဲ့သည်ဖြစ်စေအပြစ်ရှိတယ်ဆိုရင်စစ်တရားရုံးနဲ့အရေးယူခံရမှာဖြစ်တယ်လို့တက်မတော်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းကသတင်းတောက်တွေကိုပြောခဲ့ပါတယ်ဒါပေမဲ့ဒီပြင်ဆင်ချက်အရာအောက်ခြေတပ်သားတွေကိုတင်းတင်းမာမာချုပ်ကင်ခြင်းတဲ့သဘောတွေ့ရပြီးတရားခဏ်အဖြစ်စီရင်ခံရမယ့်စစ်သားတွေအတွက်အကာအကွယ်လုံးဝမရှိဖြစ်နေကြောင်းစစ်ဖက်ဆိုင်ရာသုတေသီတချို့ကသုံးသပ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာစစ်ဖက်ဆိုင်ရာတရားစီရင်ရေးအထူးသဖြင့်စစ်ဖက်အယူခံတရားရုံးဟာကာကွယ်ဦးစီးချုပ်ရဲ့လက်ထဲမှာရှိနေတဲ့အတွက်စစ်မိတ်ပေးသူတွေကပြစ်ဒဏ်ကနေကင်းလွတ်နေပြီးအောက်ခြေစစ်သားတွေကိုပဲကြိုက်တယ်လို့အပြစ်ပေးအရေးယူနိုင်ကြောင်းဦးအောင်ထူးကထောက်ပြပါတယ်။
စစ်ကုံရုံးတရားစီရင်ခံရပြီကုတ်မာရှင်တရားစီရင်ခံရပြီဆိုရင်တစ်ဖက်ဆောင်နေဖြစ်နေတယ်အဲ့ဒါပါဆိုတရားခံဘက်ကနေလိုက်ပါဆောင်ပြီးမဲ့အင်အားကဒုနဲ့တဲနဲ့ရှိမနေဘူးသို့တော့တရားလူဘက်ကတရားဆွဲရရှိပေါ့စစ်ကောင်းကခံတဲ့တရားဆွဲရရှိရ very powerful ဖြစ်နေတယ်ဘယ်မမြတ်တရားစီရင်ဖြစ်နေတယ်ဒါကြောင့်ခြုံပြောမယ်ဆိုရင်တော့ပြင်လက်ရှိသွားနေတဲ့1959အုပ်ရီနဲ့အခြေခံရင်သွားနေတရားနီးဥရီနဲ့အခြေခံသွားနေတရားယုံကြီးဟာခဏအချိန်မှာလက်ပတ်မှုကတော်တော်ကူလေးကိုပဲတရားမျှတတဲ့အခွင့်အရေးနဲ့ဆန့်ကျင်နေတယ်။တရားစွဲခံရေးဖို့အတွက်ညှိနှိုင်းချက်မရှိတော့ဖြစ်တယ်။သူတို့အမိန်ပေးလို့နားထောင်ရင်းနဲ့လိုက်နာပေါ်ဆောင်ရင်းနဲ့ပြုံးမှုကျူးလွန်တဲ့စစ်သားတွေလိုဖြစ်ရင်ပုံသဏ္ဍာန်ရပြစ်ဒဏ်ချလိုက်မယ်။ပြီးရင်ပြန်လွတ်တာမျိုးနှင်းတယ်မှာဖြစ်တဲ့ကိစ္စမျိုးပေါ့။တရားမဝင်ကိုကျင်တရားမဲ့တဲ့ဖြစ်ရတဲ့တောက်လျှောက်စစ်ပဇံတရားဝင်ပတ်မှုတွေမှာဖြစ်နေတာ
2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်ရဲ့နယ်မြေရှင်းလင်းရေးအတွင်းရိုဟင်ဂျာမွတ်စလင်တွေကိုဖိနှိပ်ခဲ့မှုမှာမြန်မာအစိုးရဘက်ကလူမျိုးတုံးတပ်ဖြတ်မှုကာကွယ်တားဆီးရေးစာချုပ်ချိုးဖောက်ခဲ့ကြောင်းဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာအစိုးရကို2019ခုနှစ်မှာ ICJ နိုင်ငံတကာတရားရုံးမှာအမှုဖွင့်ခဲ့တာဖြစ်ပါတယ်နယ်သာလန်နိုင်ငံ ICJ တရားရုံးကကြားနာပွဲကို2019ခုနှစ်ဒီဇင်ဘာလကတက်ရောက်ခုခံခြေပခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့တက်မတော်ရဲ့ပြစ်မှုကျူးလွန်မှုတွေကိုပြည်တွင်းဥပဒေနဲ့ကင်တွယ်အရေးယူမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒီကြားနာပွဲမှာရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတောင်ဆန်းစုကြည်ကအတိမတ်ပြုတုံ့နှုံးခြင်းမရှိခဲ့ပါဘူးရှင်။